Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်အောက်တိုဘာလ17ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ25 40 50တိုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်ပြောတတ်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါကဘာကြီးပူနေမှုတိုက်ဖျက်ရေးမူဝါဒတွေချက်လောင်းတွန်းအားပေးတဲ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာလူပေါင်းတောင်းတဲ့ချီဆန္ဒပြချီတက်ခဲ့ကြပါတယ်ထိုင်ဝမ်အနေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒူးထောက်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကတင်းနှင်းလွင်နေမှာပြောပါတယ်ရွန်ညာဒုက္ခတဲ့စခန်းတွေမှာစစ်သွေးကြွနှိမ်နှင်းရေးတွေကိုလှုပ်ဆောင်နေပြီးအခုချိန်ထိဖမ်းဆီးထားသူကအနည်းဆုံး16ဦးရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင
်ဟုတ်ကဲ့ပါရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့ထိုင်းဘက်မှာဖမ်းခံရတဲ့မြန်မာနိုင်ငံသား200လောက်ကိုမြန်မာဘက်ပြန်လည်လွှဲပြောင်းပေးတဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဒီနောက်မှာတော့
ကောင်ဒီနေဘာသာတော့ပြန်ဝင်နေတဲ့သူမယုံဘူးသူပူရအပြင်ယူပြီးတော့ဒီနေ့ကျွန်တော်တို့ရန်ကုန်မှာပြည်သက်မလေးမှာဖြစ်တဲ့ဘေးတောင်းလူကမှလိုက်ကြည့်ပါလို့ကျွန်တော်တို့သူဘလို့
ဒေါက်တာတေးစာဆန်းနဲ့ဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန်းမှာရှင်းမကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြမဆန်ရသတင်းကောက်နှုတ်ချက်မြမပြည်ကပေးစာနဲ့သတင်းတွေတဲကတုတ္တအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံရေးသမားတွေအနေနဲ့ဖန်လုံရင်ဒန်းဝေရှော့ချာရေးအပါအဝင်ကမ္ဘာကြီးပူနွေးလာမှုအတွက်တည်တည်ချာချာမူဝါဒတွေချလောင်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာညီလာခံမတိုင်ခင်ကြီးမားတဲ့ဆန္ဒပြပွဲကိုပြုလုပ်ခဲ့တာဖြစ်ပြီးဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ကလမ်းမတွေပေါ်မှာလူပေါင်း2000ခွဲလောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံမတိုင်ခင်အထူးမဆုံးဆန္ဒပြပွဲတစ်ခုဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးသမဂ္ဂတွေနဲ့တဘာဝဝင်းကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကပြုလုပ်တဲ့ဒီဆန္ဒပြပွဲမှာအသက်အရွယ်ကြီးရင်ဒူရီတာမကကလေးငယ်တွေနဲ့မိသားစုပါပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်အခု
it's really crucial that we all move now because I think everyone knows what the problem is but think of it the Belgian government အခုတင်ရသည်မှာခံစားကြရတဲ့တဘာဝ
ဘေးဒဏ်တွေကိုအားလုံးမြင်တွေ့ခဲ့ရပြီဖြစ်တဲ့အတွက်တက်တနာဟာဘာလဲဆိုတာကိုလူတိုင်းသိနေပြီလို့ထင်ပါတယ်ဒါကြောင့်ဒီကိစ္စကိုအားလုံးပါဝင်လှုပ်ဆောင်ဖို့တကယ့်ကိုအရေးကြီးနေပြီလို့ဆန္ဒပြသူတူကပြောသွားတာပါရာသီဥတုပြောင်းလဲမှုအတွက်ရည်ရွယ်ဆောင်ရွက်ဖို့အင်္ဂလိပ်ပြင်သစ်နဲ့ Dutch ဘာသာတွေနဲ့ရေးသားထားတဲ့စာတမ်းတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့မျိုးတုံးပြောက်ွယ်လူနေပါရှားပါတဲ့ငားရီကြားရီဝင်ရုံးစဉ်ဝဲဝံပုံတွေပါယူဆောင်ပြီးဆန္ဒပြလာကြတာဖြစ်ပါတယ
်အီရန်နိုင်ငံတလွှမ်းမှာကျင်းပနေတဲ့ပါလီမန်ရွေးကောက်ပွဲတွေတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပြီးဆယ်စုနှစ်ပေါင်းများစွာကြုံခဲ့ရတဲ့ပြည်သူ့ဘက်ကတွေရွေးချော်တဲ့စီမံခန့်ခွဲမှုတွေကိုပြန်လည်တည်မှတ်နိုင်လိမ့်မယ်လို့မဲဆန္ဒရှင်တွေမျှော်လင့်နေကြတာပါရွေးကောက်ပွဲကို2022ခုနှစ်တည်းလို့ပို့ရက်သတ်မှတ်ထားပေမဲ့2019ခုနှစ်နှစ်ကုန်ပိုင်းတုန်းကဘဲဂရက်နဲ့တောင်ပိုင်းပြည်နယ်တွေမှာလူထုအုံကြွမှုပေါ်ပေါက်ခဲ့တဲ့အခြေအနေကိုထည့်သွင်းစဉ်းစားပြီးအခုလို2021ခုနှစ်မကွန်ခင်မှာကျင်းပဖြစ်သွားတာပါရွေးကောက်ပွဲမှာလူညုံရင်းအင်အား2သိန်းခွဲကျော်ဖြန့်ချထားပြီးအကာအကွယ်ပေးခဲ့ပါတယ်ဒါအပြင်ဆယ်စုနှစ်တွေအတွင်းကာဖျူးမိတ်ထုတ်เสียမလို့ပဲရွေးကောက်ပွဲကျင်းပနိုင်ခဲ့တာကလည်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်ဒါကအီရတ်မှာမကြာသေးခင်နှစ်တွေကစလို့လုံညုံရေးတိုးတက်လာတဲ့သဘောလို့မြင်ကြပါတယ်ဒီရွေးကောက်ပွဲဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့တပ်တွေအီရတ်ကိုဝင်ရောက်တိုက်ခိုက်ပြီးအာနာရှင်ဆရန်ဟူစိန်ကိုဖျောက်ချခဲ့ပြီးနောက်6ကြိမ်မြောက်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ရွေးကောက်ပွဲရလာကတော့နောက်နှစ်ရက်အကြာမှာထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ
်အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်ခြမ်းမှာစစ်သွေးကြော်တွေလို့တန်မြတ်ရှိသူတွေရဲ့တိုက်ခိုက်မှုတွေနဲ့ပြမထားပြီးတပ်ဖြတ်မှုတွေဒဇက်တိုက်ကျုံနေရတဲ့နောက်မှာအိန္ဒိယရဲတွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပတ်သက်ပြီးတော့လူပေါင်းအနည်းဆုံး900လောက်ကိုဖမ်းဆီးထားတယ်လို့ဒေသအာဏာပိုင်တွေကတင်းငွေတွေနဲ့မှပြောပါတယ်ဒီသတင်းပတ်ထဲမှာဒေသမျိုးရောစရီနဂါမှာဟိန္ဒူ3ဦးနဲ့ဆစ်ခ်2ဦးတနက်နဲ့ပြစ်ခတ်တပ်ဖြတ်တာခံရတဲ့နောက်မှာဒီကြမ်းဖက်တပ်ဖြတ်မှုတွေကိုအိန္ဒိယပိုင်ကက်ရှမီးယားက နိုင်ငံရေးသမားတွေကိုလူလားသူရောဆန့်ကျင်သူတွေကပါကြဲကြဲပြန့်ပြန့်ရှုံချလာကြတာဖြစ်ပါတယ်။ဒေသရဲတွေကတော့ဒီတပ်ဖြတ်မှုတွေဟာကက်ရှမီးယားမှာအိန္ဒိယအုပ်ချုပ်မှုကိုဆန့်ကျင်တဲ့စစ်သွေးကြွတွေရဲ့လက်ချက်လို့ဆက်ဆွဲပါတယ်။ဒီစစ်သွေးကြွတွေဟာပါကစ္စတန်အခြေစိုက်လက်ရှာအီတိဘအဖွဲ့ရဲ့ကက်ရှမီးယားဒေသတွင်လှုပ်ရှားတဲ့ TRF လို့ခေါ်တဲ့ခုခံရေးတပ်ဦးလက်နက်ကင်အဖွဲ့ကဖြစ်ပြီးသူတို့ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူ9ယောက်ကိုတပ်နက်နဲ့ပစ်ခတ်တပ်ဖြတ်တယ်လို့ရဲကပြောပါတယ်။ဒီနှစ်ထဲမှာအခုလိုတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်အခုချိန်ထိတေဆုံးရသူစုစုပေါင်းက28ဦးရှိပြီဖြစ်ကြောင်းနဲ့သူတို့တပ်ဖြတ်ခဲ့သူတွေထဲမှာမွတ်စလင်21ဦးနဲ့ဟိန္ဒူနဲ့ဆစ်လူနည်းစုဝင်က10ဦးပါတယ်လို့ပြောပါတယ်။ဒါဟာဒေသခံတွေကြောက်ရွံ့လာစေအောင်ဒေသတွေမတူညီတဲ့အတိုင်းအဝိုင်းတွေကြားသွေးကွဲအောင်ကြံစီပြီးလှုပ်ဆောင်တာလို့ရဲရရှိကြီးဒီလက်ဆင်းကသတင်းတောက်တွေကိုပြောပါတယ်။
ထိုင်ဝမ်အနေနဲ့တရုတ်ပြည်မှကြီးကိုဒူးထောက်မှာမဟုတ်သလိုထိုင်ဝမ်ဒီမိုကရေစီအတွက်လည်းကာကွယ်သွားမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းတရုတ်စစ်လေရင်တွေထိုင်ဝမ်လေကြောင်းကာကွယ်ရေးဇုန်တွေကိုကျူးကျော်ဝင်ရောက်ပြန်တန်းခဲ့ပြီးနောက်အခုလိုပြောဆိုလိုက်တာပါ။လူဦးရေ23သန်းရှိပြီးကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်အာဏာပိုင်တွေရဲ့ကျူးကျော်ရန်စချင်းချောက်မှုကိုမကြာခဏဆိုသလိုခံရပါတယ်။တရုတ်ကတော့ထိုင်ဝမ်ဟာသူတို့ရဲ့နယ်မြေအစိတ်အပိုင်းတစ်ခုသာဖြစ်ပြီးဒီနေ့မှထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်သလိုလိုအပ်ရင်အင်အားသုံးသိမ်းပိုက်သွားမယ်လို့ပြောပါတယ်။ကျမတို့ထိုင်ဝမ်ကအောင်မြင်မှုရလေလေတရုတ်နိုင်ငံရဲ့ဖိအားကိုပိုပြီးရင်ဆိုင်ရလေလေပါပဲလို့သမ္မတဆိုင်ဝမ်ကထိုင်ဝမ်အမျိုးသားနေအခမ်းအနားမှာပြောကြားခဲ့ပါတယ်။တရုတ်ကခြားပေးတဲ့လမ်းကြောင်းအတိုင်းရှောက်လှမ်းဖို့ဘယ်သူကမှထိုင်ဝမ်ကိုအတင်းကျပ်လုပ်လို့မရဘူးလို့လည်းသူမကပြောပါတယ်။တရုတ်နဲ့ဆက်ဆံရေးပြည်လည်အောင်လုပ်နေခြင်းကတရုတ်ကိုထိုင်ဝမ်ကဒူးထောက်မယ်ဆိုတဲ့အတိတ်ပဲမျိုးမသက်ရောက်ဘူးလို့လဲသမရဆိုင်ကထပ်လောင်းပြောကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133ညာ540 kHz 4633ညာ52 kHz 5859နဲ့ဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာရန်ဂျာခေါင်းဆောင်တူဖြစ်တဲ့မိုဟစ်ဦးလာပြီးခဲ့တဲ့သတင်းပတ်တဲ့အသက်ခံခဲ့ရတဲ့နောက်ပိုင်းမှာဒီဒုက္ခသည်စခန်းတွေမှာရဲတွေကဝင်းရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်။အခုချိန်ထိရဲကဖမ်းထားသူအနည်းဆုံး16ဦးရှိပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါတယ်။ရန်ဂျာရီနေရပြန်နိုင်ရေးပေါ်ဝင်ရန်ဂျာရီအတွက်အခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူ ARSPH ငင်းချမ်းရေးနဲ့လူခွင့်ရေးဆန်ရရခိုင်ပြည်နယ်ရွန်ဂျာအဖွဲ့အစည်းဥက္ကဋ္ဌဖြစ်သူမိုဟစ်ဦးလာဟာကုဒုပါလောင်ဒုက္ခသည်စခန်းကသူ့ရုံးခန်းအပြင်မှာလွန်ခဲ့တဲ့၁၀ရက်တုန်းကအမည်မသိတနတ်သမားရဲ့ပြစ်ခတ်တပ်ဖြတ်တာခံခဲ့ရတာပါ။ပြစ်ခတ်သူဟာအာဆာရွန်ဂျာအစွန်းရောက်အဖွဲ့ကဖြစ်ကြောင်းသူ့မိသားစုနဲ့တခြားရွန်ဂျာခေါင်းဆောင်တွေကပြောပါတယ်။အာဆာဖွဲ့ကတော့သူ့အသက်ခံရတာအတွက်သူတို့ပေါ်ဆွဆွဲတာအခြေမြင့်မရှိဘူးလို့တုံ့ပြန်ခဲ့တာပါ။ရခိုင်ပြည်နယ်ကနေကြားဆောင်ကင်းစခန်းတချို့ကို2019တုန်းကအာဆာဖွဲ့ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ပဲတင်းချောင်ခဲ့ကြတာဖြစ်ပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။ရွန်ဂျာခေါင်းဆောင်မိုဟစ်ဦးလာတတ်ခံတဲ့နောက်ပိုင်းအထူးစစ်စင်ရေးအစိတ်အပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒီစခန်းတွေမှာစီးနင်းမှုကလည်းဖမ်းထားသူ16ယောက်ရှိတယ်လို့အထူးစစ်စင်ရေးကိုကြီးကြပ်တဲ့ရဲအယားရှိကပြောပါတယ်။ဦးလာအသက်ခံရတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့ဖမ်းဆီးထားသူ9ဦးတည်းကတဦးကကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ဒေတာသတင်းတွေမှာဖော်ပြထားပါတယ
်။တိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့ထိုင်းနိုင်ငံတည်းနေဆက်ဖြတ်ကျော်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား10ဦးကိုထိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ Nissan Sedan အဖြူရောင်ကားကိုစံခရဗူရီခရိုင်ဆုံးကလျာတီလန်းစုံစစ်စေးဂိတ်မှာမနေ့3နိုင်ရီခွဲအချိန်ရဲကဓာတ်မြစ်ခဲ့ပြီးနောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အဖမ်းခံရသူတွေထဲမှာအမျိုးသား3ဦးအမျိုးသမီး5ဦးပါဝင်တာပါ။သူတို့အားလုံးဖျားသုံးစုကနေစံခရဗူရီမှာရှိတဲ့နေဆက်ကိုဖြတ်ပြီးထိုင်းနိုင်ငံတွေကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။စမုစကွန်ခရိုင်မှာအလုပ်ရမယ်ဆိုပြီးဖျားသုံးစုမှာရှိတဲ့အလုပ်ရှာဖွေရေးအေဂျင်စီကိုတယောက်ဘန်ငွေ2000ခွဲကနေ28000အထိပေးခဲ့ရပါတယ်။အဖမ်းခံရသူတွေက5ဦးကိုတရားမဝင်ဝင်ရောက်မှုကိုဗစ်ထိန်းချုပ်ရေးစည်းကမ်းချက်တွေကိုချိုးဖောက်မှုခီးသွားလာမှုတွေနဲ့ပုံမှတ်တွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်မ မြန်မာပြည်ကိုကားနဲ့တင်ပြီးခေါ်သွင်းလာတဲ့ထိုင်းလူမျိုးကားမောင်းစရာခွန်ထာကတော့အခြားထိုင်းနိုင်ငံသားတဦးကိုသူကဘတ်2400ပေးပြီးအလုတ်ကင်ရှာဖွေခြင်းနဲ့မြန်မာပြည်ကိုထိုင်းနိုင်ငံထဲတယ်လာခဲ့တာဖြစ်ကြောင်းထွက်ဆိုပါတယ်။အဲ့ဒီထိုင်းကားစရာကိုတရားဝင်ဝင်ရောက်သူတွေကူညီမှုအတွက်တရားစွဲဆိုခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာသမ္မတရိုဒရီဂိုဒူတာရီနေရာကိုဆက်ခံမဲ့သူကိုမေလာရဲချင်းပါမဲ့ရွေးကောက်ပွဲမှာရွေးချယ်ကြမှာဖြစ်ပြီးအခုချိန်ထိတော့ဝင်ရောက်ရွေးခံမဲ့သူစင်အတိအကျမထုတ်ပြန်သေးပါဘူး။သမ္မတဒူတာရီကတော့6နှစ်တက်တန်းကုန်ဆုံးတော့မှာဖြစ်ပြီးဖိလစ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေအရသူဟာနောက်တစ်ချီထပ်ရှင်ပြိုင်ခွင့်မရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖိလစ်ပိုင်ဒူသမ္မတလန်နီရိုဘရက်တိုကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမှုကြေညာခဲ့တာဖြစ်ပြီးတော့သမ္မတလောင်းမှတ်ပုံတင်တဲ့နေရာကိုယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝန်းရံသွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မှာသမ္မတဟောင်းအာနာရှင်ဖာဒီနန်မန်ကုစ်လိုလူမျိုးနဲ့ဒူတာဒီလိုလူမျိုးတွေတက်မလာအောင်တိုက်ခန့်တွေတဲကတယောက်ယောက်ကိုရွေးချယ်ဖို့အတွက်အတိုက်ခန့်တွေကြားညီညီညွတ်ညွတ်မဆုံးဖြတ်နိုင်ပဲဖြစ်တဲ့နောက်မှာအတိုက်ခန့်ခေါင်းဆောင်တဦးဖြစ်တဲ့လူခွင့်ရဲ့ရှင်နေရိုဘရီဒိုကသမ္မတလောင်းဖြစ်ဒီရွေးကောက်ပွဲမှာရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။သမ္မတလောင်းဖြစ်နဲ့စင်းတင်သွင်းသူကအယောက်100လောက်ရှိနေပေမဲ့နိုင်ငံရေးကဲခတ်တွေကတော့9ဦး6ဦးလောက်ပဲအဓိကပြိုင်မယ်လို့တွက်ပါတယ်။ဒီထက်မှာဒီလာဇန်တုံးကသမ္မတလောင်းဖြစ်နဲ့ဝင်ရောက်ရွေးခံမယ်လို့ကြေညာခဲ့တဲ့ကမ္ဘာကျော်လက်ဝေသမားအသက်42နှစ်ရွယ်အထက်လွှတ်တော်မှမန်နီပက်ကီယိုလည်းပါဝင်ပါတယ်။တပ်ပြန်83နှစ်ရှိပြီဖြစ်တဲ့ဖိလစ်ပိုင်ရဲချုပ်ဟောင်းလက်ဆန်46နှစ်ရှိပြီဖြစ်တဲ့မနီလာမြို့တော်ဝန်မိုရန်နိုးနဲ့ဖိလစ်ပိုင်သမ္မတဟောင်းဖာဒီနန်မာကုစ်ရဲ့တဦးဒီသောသားဖြစ်သူဖာဒီနန်ဘွန်ဘွန်မာကုစ်တို့လည်းသမ္မတလောင်းဖြစ်နဲ့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့မေးလာရွေးကောက်ပွဲကအာရှတိုင်းမှာအကြီးမားဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ
်။ကမ္ဘာ Heavyweight လက်ဝှေ့ချန်ပီယံဘောလုပွဲကိုစနေနေ့ညကအမေရိကန်ပြည်ထောင်စုနောက်ဘက်ချန်လက်စ်ဗီဂတ်စ်မြို့မှာကျင်းပခဲ့ပြီးပြည်နိုင်ငံသား Tyson Fury ကသူ့ရဲ့အကြိတ်နဲ့ရှင်ပြိုင်ဘက်ဖြစ်တဲ့အမေရိကန်နိုင်ငံသား Deontay Wilder ကို17ချီမြောက်မှာအလဲထိုးအနိုင်ရခဲ့ပါတယ်။ကမ္ဘာပြီးတော့ဒီအလဲထိုးပြီးတော့ကမ္ဘာလက်ဝှေ့ကောင်စီရဲ့ Heavyweight Champion ဆုကိုဆုခူးသွားပါတယ်။ဆယ်ချီမြောက်အထိသူလဲကိုလဲထိုးခဲ့တာတွေရှိပြီးတော့ဒီ Gypsy King လို့ခေါ်တဲ့ Fury က Bronze Bomber လို့တင်စားခေါ်တဲ့ Wilder ကိုအလဲထိုးပြီးဒိုင်ပွဲရနဲ့နောက်ဆုံးမှာအနိုင်ရရှိသွားတာဖြစ်ပါတယ်။အသက်33နှစ်အရွယ်ဖူရီကဝိုင်ဒါကိုအခုလိုအလဲထိုးနိုင်လိုက်တဲ့အတွက်သူ့ရဲ့ Heavyweight Champion ဘွဲ့ကိုဆက်လက်ထိန်းသိမ်းနိုင်ခဲ့တာဖြစ်ပါတယ
်ထိတ်တဲရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရမှာပါထိုင်းတောင်ပိုင်းပြည်နယ်14ခုမှာအလုံလုံကင်နေရင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံခဲ့ရပြီးလူရဲစေတဲ့မြန်မာနိုင်ငံသား192ဦးကိုထိုင်းအာဏာပိုင်တွေကရနောင်းကနေကော့တောင်းမြို့ကိုအောက်တိုဘာလ10ရက်နေ့မှာပြန်လည်လွှဲပြောင်းခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းနိုင်ငံတောင်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံရပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာလူရက်ဆစ်ပေမဲ့နေရက်ပြန်ဝင်မရသေးတဲ့မြန်မာနိုင်ငံသားတွေရှိနေတာပါဒီထဲကလူရက်ဆစ်သူ190ကျော်ကိုရနောင်းကနေကော့တောင်းမြို့ကိုအောက်တိုဘာလ10ရက်နေ့ကလဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါရစေ
အဲ့တော့အခုဒီဘုံတော့ကျောင်းမင်းကြီးကျောင်းကျွန်တော်တို့လိမ်းခံရတဲ့ရှစ်တောင်းလုံးမလို့ထောင်းလုံးတော့တူရှိတယ်ပြီးလို့ရှိရိုးစပါးစတဲ့မဆိုးတဲ့လူတွေရှိတယ်အဲ့လူတွေကလည်းကျွန်တော်တို့ဒီဟိုလော်ဂျစ်စေးပေါ့နော်လော်ဂျစ်စေးတဲ့ပြည်ကိုခေါင်းဝေါင်းတယ်အဲ့တော့ကျွန်တော်တို့ဒီကခိုင်းလောကဟိုကစေးခန့်ကြာပြီးတော့ကျွန်တော်တို့ဟိုတော့ကျန်ဆွဲပြပေးတာဖြစ်တယ်ကျားကကြီးက144 player 10ယောက်မ66ယောက်ကလေးမ10ယောက်အလုပ်ပေါင်း190နဲ့တရားသူဝယ်ပါမယ်ပိတ်ပါမယ်ရခိုင်ပါမယ်မြန်ပါမယ်မကွေးပါမယ
်
ဟုတ်ကဲ့ပေါင်းပါတယ
်
အခုရနောင်းချုံမှာလည်းနည်းနည်းပဲကျန်ပြီဒါပေမဲ့လည်းသူတို့ပြန်ပြီးတော့နောက်ကချမ်းနယ်ပို့လာပြီးတော့နောက်ထပ်ဆွဲဖို့လည်းရှိသေးတယ်ပြေးပြေးလို့ပြောတယ်
အခုတစ်ခေါက်မှာတော့လူမောင်ကုန်မှုနဲ့ပတ်သက်ပြီးဖမ်းဆီးထိန်းသိမ်းခံရတဲ့မွန်ပြည်နယ်က7ယောက်အုပ်စုတစုပါဝင်တယ်လို့လည်းပြောပြပါတယ်
လုံးဝနဲ့ဆယ်လောက်လောက်ကရေလောက်ခံတည်တယ်ဟိုအချို့ကထိုင်းရဲလို့လည်းတရားလေပြီးခဲ့တဲ့ခေါက်ကပါတယ်ဒီခေါက်မှာတော့မစုံလန်းခွင့်မှာဖမ်းမိတဲ့အုပ်စုတွေပေါ့လေစာရင်းစာနာမဆိုးတာရယ်ခိုးရယ်အုပ်စုရယ်လူမောင်ခိုးအုပ်စုတွေပါတယ်အနေကျင်းပါတယ်အနေကျင်းဆိုတာတော့အများကြီးတော့မဟုတ်ဘူးဟိုပြည်နယ်က7ယောက်အုပ်စုပါတယ်
လူရက်စီပြီးပြန်လွတ်လာသူတွေကမွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းတနင်္သာရီတိုင်းကော့တောင်းကလူတွေကိုတော့ကော့တောင်းကကိုဗစ်စောင့်ကြည့်ရေးစင်တာမှာထားပြီးပြန်ပို့ပေးမှဖြစ်ပြီးဒဝယ်နဲ့ဘိတ်ကလူတွေကိုတော့ကားနဲ့တိုက်ရိုက်ပို့ပြီးသူတို့နေထိုင်ရာနေရာရောက်မှကိုဗစ်ကရောဂါနဲ့ပတ်သက်လို့စစ်ဆေးတာအပြင်စောင့်ကြည့်ရေးစင်တာဝင်ရမှာပြီးလုပ်ရမယ်လို့ဆိုပါတယ်ထိုင်းဘက်ကကိုဗစ်အရေးပေါ်ကာလမှာနေဆက်တွေပိတ်ထားတာကြောင့်ရင်နောင်းကော့တောင်းလန်းကနေအကျဉ်းသားတွေလွှဲပြောင်းပေးမှုတွေကိုယာယီဆိုင်ငံ့ထားရကနေစက်တင်ဘာလကနေတစ်ကြိမ်အခုအောက်တိုဘာလမှာတစ်ကြိမ်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့သတင်းဖတ်ဆင်ခဏတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မြမရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတိုးတက်ပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဟာဆ ਿਆ နာသိမ့်မှုကြောင့်နောက်ပြန်ဆုတ်ကုန်နေပြည်သူတွေဘက်ကရွေးချယ်စရာမရှိဘဲဆက်ပြီးတော်လှန်သွားမှာဖြစ်တယ်လို့မန္တလေးကຫນွေဦးတော်လှန်ရေးခေါင်းဆောင်ဒေါက်တာတေဇဆန်းကပြောပါတယ်ကိုရန်နိုင်မင်းမြန်တင်ပြထားပါတယ်ရှင
်မင်္ဂလာပါကိုတေဇဆန
်းအကြီးမင်္ဂလာပါ
အခုဆိုရင်ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာဟာ၈လကျော်လာခဲ့ပြီပေါ့နော်ဆိုတော့ဒါမဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာပုံမှန်လူထုကလည်းဒီစန့်ကျင်တော်လှန်မှုတွေလူထုလှုပ်ရှားမှုတွေကဆက်ပြီးတော့ရှိနေတုံးပဲပုံစံတွေပြောင်းလာတယ်ဆိုရင်ပဲလူထုရဲ့စန့်ကျင်မှုတွေကဆက်ပြီးတော့ရှိနေတယ်ဆိုတော့ပထမဆုံးအနေနဲ့ပြောသိချင်တာကအခုလက်ရှိစစ်အာဏာရှင်စန့်ကျင်လူထုလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကိုဒီစာဆန်းရဲ့အမြင်ကိုသိချင်ပါတယ်
အဲ့တော့ဒီဆိုရင်လည်းပြောလို့ပဲစင်ကာလာအားဖြင့်လာကြခဲ့ပြီးတော်တော်လူလူကတနည်းတည်းရဲ့တနအီမှတင်းသက်သွားတာမျိုးတွေးရပါတော့တော်တော်ဒီဒီအာနာတဲ့ပြုရောဒီအာနာသိမှုကိုရောလုံးဝလက်မခံပဲနော်ကျွန်တော်ဒီအာနာတဲ့နည်းအောက်မှာနော်အသားကြတော့မှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ဒီစင်ကာလာဖြစ်လာကတော်တော်လေးပါလာဖြစ်လာတာအကောင်းဆုံးသက်တည်ပြီးနေပြီလို့ကျွန်တော်ကပြောလို့ပါတယ်ဟောကျွန်တော်တို့တော်လန်ကြီးတိုက်ပွဲဒီနာပုံစံမျိုးစုံနဲ့ကျွန်တော်တို့ဟောကျွန်တော်တို့ကြော်ရည်တဲ့စမ်းနိုင်မှုမရောက်မချင်းကျွန်တော်တို့တက်ပြီးတော့ဒီချက်ဘာကြောင့်လဲဆိုတာအင်မတန်ပြည်ချနေဖြစ်ပါတယ
်လမ်းမော်ထွက်ဆန္ဒပြတာတွေဟာအရင်လိုမျိုးတော့ဟိုအုံနဲ့ချင်းနဲ့မဟုတ်တော့ပဲနဲသွားတဲ့ဆိုပေမဲ့ရှိရောရှိနေတုံးပဲမန္တလေးပါဝင်တချို့မျိုးတွေမှာဆိုရင်နေတိုင်းရှိနေတုံးပဲတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ကိုစန့်ကျင်တာစန့်ကျင်တဲ့သူတွေကိုပို့ပြီးတော့ပြင်းပြင်းထန်ထန်နှိမ်နှင်းလာတယ်စစ်ကောင်စီဘက်ကလည်းသူတို့ကိုတတိုင်းပြည်လုံးကစန့်ကျင်နေတာမဟုတ်ဘူးတချို့မျိုးတွေမှာပဲစန့်ကျင်နေတာဆိုပြီးတော့ပြောတာတွေရှိလာတယ်တော့အခုနောက်ပိုင်းဒီတော်လိုင်းရဲ့အသွင်ပြောင်းလာတော့ဆန္ဒပြသပိတ်တွေကလည်းအရင်လိုတော့မဟုတ်ပါဘူးဗျာဆိုတော့ဒီဆန္ဒပြသပိတ်တွေဆက်ရှိနေဖို့ဘလောက်ထိအရေးကြီးတယ်လို့ရောဆိုမလဲဗျာ
ဟုတ်ကဲ့ကျွန်တော်အမြင်နဲ့ပြောပါတယ်ကျွန်တော်တို့ဒီလူဝေဥတော်လိုင်းကြီးမှာဒီနေ့ချိန်မှာကျွန်တော်တို့တော်လိုင်းကြီးရဲ့မန်တိုင်းကြီးပေါ့ဗျာကျွန်တော်တို့ကအဓိကမန်တိုင်းကြီးကျွန်တော်တို့အားခုကျွန်တော်တို့က top ချက်ထားရပါတယ်ပထမတစ်ခုကဒီချိန်မှာကျွန်တော်အရေးကြီးဆုံးဖြစ်တဲ့တက်နက်ကန်ခုကန်တော်လိုင်းဖြစ်တဲ့ site ဖြစ်ပါတယ်ဒုတိယအနေနဲ့ကျွန်တော်တို့ရဲ့ဒီဓမ္မဆက်ကစိတ်တိုင်းဖြစ်တယ်တတိယအနေနဲ့ကျွန်တော်တို့ဒီစီတီယံပေါ့နော်ကျွန်တော်တို့ရုံးမတက်ပဲရုံးဖက်ခဲ့တာလေဒီစီတီယံဆွဲပေါင်းတယ်စီတီယံတိုင်းဖြစ်တယ်ဒုက္ခနေရတော့နိုင်ငံတကာမျက်နှာကကျွန်တော်တို့ဒီအထွတ်အမြတ်တွေအထူးရတိတာတရားဝင်ဆိုရဖြစ်တဲ့စစ်ကောင်စီကအကြမ်းဖက်အုပ်စုဖြစ်တယ်ဆိုတဲ့ဒီတရားဝင်မှုတိုင်ရတန်ငယ်တမန်ငယ်တိုက်ပွဲပေါ့နော်ပြစ်သမားနော်အားမှုမြောက်နေတယ်ကျွန်တော်တို့စစ်ကောင်စီကိုအတိမတ်မပြုဘူးနော်လက်မခံဘူးသူနဲ့အဆက်အသတ်မလုပ်ဘူးဆိုတဲ့ဘူးတရိတ်တိုက်ပွဲပဲကျွန်တော်တို့ကဒီတော်လိုင်းကြီးရဲ့နောက်တိုင်းကြီးငါတို့အားကောင်းပြီလို့ဆိုရဲဟန်ချက်ကြီးတွေကအမှားနေမှာဒီတော့ကံကြီးရတဲ့လုံးတစ်ခုကနော်ဒီမန်တိုင်းတစ်ခုခုအားနေသွားမယ်ဂျိုင်းနေသွားမယ်ကျန်နေပေါ်လည်းဒီကုလို့အပေါ်မှာကျွန်တော်တို့ကပုလက္ခဏာတောင်းမှာဖြစ်ဒါကြောင့်ကျွန်တော်တို့ကအရေးတွေ့တယ်တော်လည်းဒီရဲ့ထောက်ကံကြီးအားလုံးတော်လည်းဒီမိသားစုအားလုံးအားကောင်းတမ်းပါဒီကိုအမှန်တမ်းဒီကြီးရဲ့တော့ပထမဆုံးပြောလို့ပါဒုတိယခုနေတော့မှတ်ပါတယ်ကျွန်တော်တို့ဒီနေ့အချိန်မှာလမ်းမထက်ကတပိတ်တိုင်ပွဲတွေကကျွန်တော်တို့ကဖေဖော်ဝါရီမှဒီဘယ်ကလိုက်နေခြင်းပဲပါဝင်မှုဒါတို့ချပါဘာလဲတော်လို့နော်ဟိုအတန်းအတန်းကြီးလည်းမဟုတ်ဘူးလူလူပြည့်ပြည့်ရတယ်တောင်းမရှိသင်္ခါကြီးအောင်ဗျာတော်တော်လက်လက်ဆိုလို့အတူတူတောင်းအောင်မရှိဗျာကျွန်တော်တို့ကတိုင်းပုံလေးကြီးကိုင်းတော့ဒီကလေးကိုင်းတော့လမ်းမထက်ပါဘူးတို့
့ဒီလိုဆိုရင်ဆန္ဒတွေကိုအင်းရန်စွာဆန္ဒပြနေတယ်။အန်ဂျင်လူကြီးဆန္ဒအစ်စ်ဒီအစ်စ်ဒီလေရေးဆက်ဆက်ဖြစ်တယ်ကောအချင်းတိုင်းဒီလိုက်တော့ဖြစ်နေတယ်အမှန်မှန်ရှုပ်ဝဲခံရတယ်။လူချင်းတော်ကတော့ကစစ်လာကြတဲ့ရိတ်တယ်ကိုရှင်းပြလို့ပြည်တယ်ဆိုတော့အမှန်တန်ကိုကြီးလေတောင်းပါပြီအမှန်ကအတိမတ်ကြီးကိုပေါ့ကျွန်တော်ဒီနေ့တင်လာတာဒိတ်တိုင်ပွဲဆိုတာကဘာမှတော့တာအချင်းချလို့သိတယ်ပဲအဲ့တော့ဒီနေ့ချိန်ကြီးကျွန်တော်ကလာဒီသဘိတိကြီးလက်ကျေတော့ကတော့ကြားသဘိတိကြီးလက်တိုင်းကလုံးပါပဲနော်ဒီကြီးရောကြီးလက်ကျေအဲ့တော့ပြောနေတာကဘာကြောင့်လူမှုပါဝင်မှုတိတ်ဒီအားနေပါလေတိတိကြီးလေစစ်ကောင်ကြီးရဲ့အကျန်းဖက်စစ်တပ်ရဲ့ရက်စက်ရုံးပါနော်တိတ်ခတ်မှုကြီးကြောင့်လားဖြစ်တယ်လို့လို့ပါ
ပြီးခဲ့တဲ့လပိုင်းကပေါ့เนาะကျွန်တော်စစ်ကောင်စီအဖွဲ့ဝင်တယောက်ကိုအင်တာဗျူးရဲ့အခါမှာတော့သူကတော့ပြည်သူတွေအနေနဲ့ညဉ့်ညမ်းစွာဆန္ဒပြလို့ရတယ်လို့ပြောတယ်ဒီဆန္ဒပြတဲ့သူတွေအနေနဲ့ဒီအကြမ်းဖက်တာတွေပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးတာတွေမလုပ်ဘူးဆိုရင်စစ်ကောင်စီဘက်ကလည်းဒီလိုမျိုးအကြမ်းဖက်အင်အားသုံးနေနေစရာမလိုဘူးဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောကိုဒေသာဆန်းအနေနဲ့ဘယ်လိုပြောချင်လဲအဲ့တော့ဟုတ်ပါဘူ
းမင်းတရားငှိုက်တဲ့အာသာကားလိုပဲပြောလို့ပါတယ်ကျွန်တော်တို့ကမန္တလေးမှာဆိုရင်လည်းလွန်ခဲ့တဲ့ရက်ပိုင်းလေးရပဲကျွန်တော်သံဃာသမဂ္ဂတပည့်ကွဲခံရပါတယ်နော်ကျွန်တော်တို့သံဃာတော်တကယ်ဆရာပါတော်နော်ငယ်ကြီးဆရာတော်တွေဦးနေဦးဆောင်တဲ့သံဃာသမဂ္ဂတိကောင်းကိုရဲ့ရဲ့ဆက်ဆက်ကြံပြီးတော့နော်ရုပ်ဝတ်တွေနဲ့နော်စီယူနီပေါင်းရဲ့ယူနီမပါဘူးရုပ်ဝတ်တွေနဲ့တနက်တစ်ပြည့်နဲ့ကြံပြစ်တယ်ဗျာကားနဲ့ဝင်လိုက်တယ်ပိုင်နဲ့ဝင်လိုက်တယ်ဒါကတော့နမူနာတစ်ခုပဲပြောတာအဲ့ဒါမျိုးတွေကမကြမ်းမနာဖြစ်တယ်မကြမ်းနဲ့ကျွန်တော်တို့ခုနကပြောလို့လက်နဲ့ပြပါလို့ဟောအဲ့လိုနှောက်တော့မပါတော့ဘူးညာနော်ဆိုင်းဘုတ်ကြီးသီတောဆန်လေးကြီးနဲ့နော်ကျွန်တော်တို့ဒီတက်နေတဲ့မိတ်ဆိုင်ပွဲကြီးနော်ကျွန်တော်တို့ဒီနော်အကြမ်းဖက်ဖို့နေနေတာကကျွန်တော်တို့ကနော်ဒီဒီမီလိုရဲ့လူသားချက်ဒီနေ့ကတောင်းတူရဲ့ဒီအပိတ်ဒီလူတွေကိုတော့ကောင်းမှာနော်ဒီစက်ကောင်းဒီရဲ့ရဲ့ဆက်ဆက်နော်နေ့တင်နေအမြအချိန်နဲ့အမြသူပဲဒီတက်ပြက်ဒီတက်ပြီလေလို့ပဲကျွန်တော်ကပြောချင်ပါတယ်အကျိုးခုနကပြောခဲ့တဲ့အဲ့ဒီနော်ဒီစက်ကောင်ဒီဘာသာကပြွင့်ဝင်နေတဲ့သူမယုံဘူးသူကိုယ်တိုင်အသွေးယူပြီးတော့ဒီနေ့ကျွန်တော်တို့ဂျန်ကောမှာပြည့်တယ်မန်လေးမှာပြည့်တယ်ဘယ်တိတော်တူမှာတိုက်ကြည့်ပါလို့ကျွန်တော်တို့သူဘယ်လိုကြုံမှာမလဲနော်သူကတော့သူကိုယ်တိုင်ပြည့်တယ်သူမိသားစုဝင်တွေပြည့်တယ်ဒါမှခက်ကိုတကယ်ဘီးနေမို့သိပြီးတော့နော်အင်းလာကြည့်ပါအစ်သူကြီးသားလို့ကျွန်တော်ကတော့ပြောလို့ပါတယ်နော်စက်ကောင်ဒီကကျွန်တော်တို့နော်SDG ပဲပြင်ဝဲကမှမလိုက်နိုင်တဲ့နော်ဒီလမ်းမတက်ကတပိတ်ကြီးရဲ့ဆက်ဆက်နော်သိတဲ့နေရဲ့သူ့ပွဲနေရဲ့စစ်ခက်နေရဲ့ဆိုတာနော်သတိတက်ကရရတဲ့အခါကအားရပတ်တန်းပြီးခိုင်ရမှာသုံးနေပြပါတယ်လို့ပဲပြောလို့ပါတယ်ဟုတ်တော့ကျွန်တော်ဒီဓာရာကကျွန်တော်တို့ဒီလူတွေကတော့ဘလောက်ပဲအကြမ်းဖက်ပါစီစစ်ပောင်းကြီးဘလောက်ပဲစီးသက်ပါစီကျွန်တော်တို့ရဲ့တိုက်ပွဲကြီးနာတဲ့အားလုံးကိုလက်တော်တော့မှာမဟုတ်ဘူးကျွန်တော်တို့တောက်တော့မှာပါဘူးသိပြမှာပါဘူးတပိတ်တိုက်ပွဲကကျွန်တော်ဆက်ပြီးတော့
ဟုတ်ကဲ့ဟုတ်ကဲ့ဒီလိုမျိုးသူတို့ဒီစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာရင်းနဲ့တဆက်သေးပေါ့နော်ကျွန်တော်နောက်တစ်ခုကမေးချင်တာကအခုနောက်ပိုင်းဆိုရင်စစ်ကောင်စီဘက်ကဒီတပ်ဖွဲ့ဝင်တွေကလူတွေကိုဖမ်းတယ်ပြီးရင်နောက်နေ့ကျရင်အလောင်းလာထုတ်ပါဆိုပြီးတော့ပြောတာတွေရှိတယ်အဥပမာတစ်ခုအနေနဲ့ဆိုရင်မန္တလေးကဒီမြို့မတီဝိုင်းကကိုဖက်တီဆိုလည်းဖမ်းသွားပြီးတော့နောက်သူတို့လက်ထဲမှာပဲတည်သွားတယ်။နောက်ဒါမျိုးဖြစ်တာတွေကတော်တော်များများလည်းရှိတယ်ဗျာ။ဒီပေါ်မှာကိုတီစာဆန်းနေနေရောဘယ်လိုမှတ်ချက်ပေးလို့လဲ
။ဟုတ်ပါပါ။အဲကျွန်တော်တို့မန္တလေးမှာဆိုရင်တော့မှကျွန်တော်တို့ဒီနေဖမ်းသွားတယ်เนาะ။တာဂက်တရက်နေ့ရဲ့အလောင်းလာတယ်လေပါ။ချုပ်ဆိုရင်တော့အလောင်းမပြေရဘူး။ဥပမာဒီကတော့ကိုဖက်တီကကျွန်တော်တို့အလောင်းတော်ကြီးမများခဲ့ဘူး။เนาะ။ကျိုးပြီးသွားပြီလို့လဲ။ဒါလိုမျိုးကိစ္စတွေကမန္တလေးအပါအဝင်တနိုင်ငံလုံးမှာဖြစ်နေတယ်။ဟောကျွန်တော်တို့အရေးပဲလည်းညသွားတယ်။ဟောလက်ချင်းဖမ်းသွားတယ်၊ညနေကျတော့တည်သွားပြီ။ဒီနေ့ညဖမ်းသွားတယ်၊နောက်နေ့မနက်ဆုံးသွားတယ်။ဟောသူကပြရတယ်။အဲ့ဒီအလောက်တော့ကျွန်တော်တို့သူ့ကိုညာတယ်။ဟောဒါတွေဒီဟောကျွန်တော်တို့ပြောနေတာကဘယ်တော့မှတက်ပြေသွားမှာဟုတ်တယ်။ဟောဘယ်တော့မှကြီးကြောက်သွားမှာဟုတ်တယ်။ဟောသင်ဘုံခြေလို့မရတဲ့ဒါသူ့မှုတွေဖြစ်တယ်။ဟောဒါဒီကြီးရသေးမှုတွေဖြစ်တယ်လို့သားမျိုးတွေကိုကျွန်တော်တို့တော့လူပီကိုအင်မတန်မှခုခေါက်နေတဲ့နော်ဒါသူဝိမှုတွေဖြစ်တယ်ဆိုတော့ပြောလို့ရတယ်အဲ့တော့စစ်ကောင်စီကကျွန်တော်တို့ဒါသူဝိမှုလို့ဆိုလူလူနေတဲ့အကျန်းဖက်ပုံစံဖြစ်တယ်ပါသူရဲ့လုံရက်ကြီးကအင်မတန်ထိတာသွားတက်တည်ကြနေတယ်လို့ပဲပြောလို့ပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာတော့တနိုင်ငံလုံးလူလူမှာ လူလူကဒီခုခံစစ်တွေပေါ့လှုပ်လာကြတယ်ဆိုတော့ဟိုနေရတော်တော်များများမှာလူလူနဲ့ထိတ်တိုက်တွေ့တာတွေရှိလာတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီလိုမျိုးလူလူနဲ့ထိတ်တိုက်နေရာတိုင်းလိုလိုမှာထိတ်တိုက်တွေ့ပြီးတော့လူလူရဲ့ခုခံစစ်တွေနဲ့တွေ့လာနေတဲ့အခြေအနေပေါ်မှာရောကိုတီသာဆန်းဘယ်လိုမြင်မိလဲ
ဒါဟုတ်ပါဗျာကျွန်တော်တို့စမတန်လေးလာတဲ့ဒီအိုက်ကြာကြီးပမောနီအောင်ဒီလိုပဲလို့ပေါ့နော်ကျွန်တော်တို့ကဒီဓာတ်ဖို့ပြီးတော့ပုတ်ချုပ်နေတဲ့အာနာတိဘူးဓာတ်ကန်ပြီးတော့ပြန်လဲအန်တုမြင်နိုင်ဘူးကကျွန်တော်တို့ရဲ့သမိုင်းကြီးတောင်းတယ်အဲကျွန်တော်တို့ကလာသံဃာရီမတ်ဒီပဲတောက်တော့ရင်းရစွာကျွန်တော်တို့လူကြီးရဲ့စိတ်နဲ့စမ်းနေလမ်းမထက်မှာမိမိတို့ရဲ့လူကြီးခနာတွေတောင်းတူတယ်ဆိုတော့ကျွန်တော်တို့ပြန်လဲရရှိခဲ့တာစီသံကြီးပဲတဲ့အသက်ကြီးပဲကျွန်တော်တို့ပြည်သက်ခဲ့လူသက်ကြီးဒီခါမှာကျွန်တော်တို့နေရတဲ့နော်တရားမျှတတဲ့ခုကန်စစ်ကျန်ဒေါ်လာစစ်ရာကျွန်တော်မသိမနေဒီဝိကေရမ်းနဲ့ဒီလန်ကိုကြည့်လာတယ်ဒီပဲဒေါ်လာကြီးရဲ့တောက်တန်ကြီးဖြစ်လာတယ်ဒါကလည်းဘာမှလည်းသီအိုရီကြီးတာပဲနော်တရားမျှတတဲ့စစ်ခုကဲစစ်ဆိုတာဘာမှလည်းဒါသီအိုကြီးပါတယ်ဘောတရားမှလည်းအားကြောင့်ဒီစစ်မှာတော့ကျွန်တော်တို့ကဒီတရားအမှန်တရားခုကဲဒေါ်လာစစ်ကိုကျွန်တော်တို့ဒီလူတွေကမသိမနေသင်နေရဲကဒါတွန်းပို့တဲ့ပြောတာဒေါ်လာစစ်ကိုကျွန်တော်တို့ကဝိကေခဲ့ပြီးတောင်းရတယ်ပြီးလို့ပဲ
အခုကျွန်တော်နောက်ဆုံးတစ်ခုပေါ့နောက်ဆုံးတစ်ခုမေးချင်တာရှိပါတယ်ဇော်အခုကျွန်တော်တို့ကတော့ပြောလို့ပဲအခုဆိုရင်စစ်တပ်အာဏာသိမ်းတာဟာ၈လရှိလာခဲ့ပြီ၈လကျော်လာခဲ့ပြီဆိုတော့ဒီ၈လကျော်ကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရောကိုတေသာဆန်းဘယ်လိုသုံးသပ်ပါသလဲခင်ဗျဟုတ်ပါဗျာ
ကျွန်တော်တို့နိုင်ငံတဲ့တဲ့နောက်ပိုင်းမှာဒါနိုင်ငံရေးစပြီးတော့เนาะတည်ဆောက်မှုတွေဖောက်ခဲ့တယ်ဆိုတော့နိုင်ငံရေးတည်ဆောက်မှုတွေနဲ့လုံရပြီးွားရေးလူမှုရေးပေါ့လူမှုကြွားရေးကုန်တက်မှုတွေညာပါပြည့်ရပါเนาะဒီတော့ပြီးွားရေးတည်ဆောက်တဲ့နှောင်းတွေပေါ့လားလူပြည်ကတော့လူနေမှုတွေအများကြီးဒီတက်တက်တူနေတူတော့ပဲပေါ့เนาะဖောက်တဲ့နောက်ပိုင်းမှာတွေ့လက်ခဲ့တာတို့တော့ဒါတွေအားလုံးပေါ့ဒီ2018 February 1ရက်နေ့စစ်အာဏာသိမ်းမှုเนาะအားလုံးကိုအောက်ကျန်တုတ်ပြီးလေအမိွယ်လမ်းကိုဘေးပေါ်ဆက်သွားတယ်လေလောက်ရကြည့်လို့ပဲကျွန်တော်ကပြောလို့ဟောဒီနေ့ဒီမှာဆိုရင်အားလုံးဖြည့်တယ်ပဲမြန်မာတက်ငွေဈေးနှုန်းကနော်သမတန်တော့ဘူးပွင့်ကြောက်ပါပြီလေကျွန်တော်နိုင်ငံရဲ့လူမှုကြီးဝါးရေးသင်တန်းကတော့များအားစွာနေကြပါဘူးကျွန်တော်တို့ကကိုရီးယားကပိုင်ရဲ့အပြည့်အစုံကရပါတယ်ကြီးဝါးရေးသက်တရာနှုန်းကြီးထုတ်ရသွားပြီကျွန်တော်တို့ရဟောဒီပြောရရင်မထုတ်ပြောရမှာကျွန်တော်တို့စစ်အာဏာဒီကြောက်တော့စစ်အာဏာသိမ်းပြီးတော့ကျွန်တော်နိုင်ငံလူမှုရေးပြည်ပရေးအခြေအားတော့များစွာတုံ့ပြန်သွားပြီ။နောက်တော့အများကြီးတုံ့ပြန်သွားပြီ။ဒါတော့လို့ပါ။ဒါရင်းအလုံးရဲ့ခုဒီတော့တရားခံတာလည်းဒီစစ်တပ်ပဲဖြစ်တယ်။စစ်အာဏာသိမ်းတဲ့ဖြစ်တယ်။ဒီစစ်အုပ်စုပဲဖြစ်တယ်။ဟောဟုတ်တော့လို့ပါလေ။ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ကျွန်တော်တို့ဘလောက်ပဲခက်ခဲပြီးပါလေ။ကျွန်တော်တို့ကြော်ရည်ရဲ့ပန်းနိုင်ကိုရောက်ဖို့ရတာဆက်ပြီးတော့တော်နိုင်ရေးပြည်ကိုဒီချက်နေမှာဖြစ်တယ်။အဲ့ဒီတိုင်းပြည်ကဖြစ်နေတဲ့ဒုက္ခဆုခမျိုးစုံရဲ့နော်ခုဒီတော့တည့်ရခံပြီးကျွန်တော်တို့အမိုင်းတွေကတော့စစ်အာဏာအင်းစစ်အာဏာတင်ဟုတ်ပြီပဲစစ်တယ်လို့ကျွန်တော်တို့ပြောလို့ပ
ါဟုတ်ကဲ့ပါကိုဒေသာဆန်းကျေးဇူးပါပဲအဲ့ဒါဆိုရင
်ဟုတ်ကဲ့ကျေးဇူးပြားရမှာလေ
ကိုရန်နိုင်စီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြမပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင
် VOEအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တို့ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American တန်ရဲ့2020ခုနှစ်အောက်တိုဘာလ17ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ2540 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြကြတဲ့မြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။မတ်အင်ဂျင်နိုင်စီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။အ
ာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဖယ်ထုတ်နိုင်ခြင်းရှိနေကြောင်းမလေးရှားကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်သတင်းစာအွန်လိုင်းမှာ Sebastian Stringio ရေးသားထားတဲ့ဆောင်မကိုအရင်ဆုံးတင်ပြမှာပါ။ကဲရဲ့ရှုံချခံနေရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီအပေါ်မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကြီးအနေနဲ့စိတ်ရှည်မှုအတိုင်းအတာပျောက်ဆုံးနေပြီလို့ဆိုပါရယ်မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလာအတွင်းကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့ဖယ်ထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝင်ကြီးတစ်ကအင်္ဂါနေ့ကကြေညာခဲ့ပါရယ်ဖေဖော်ဝါရီလ1ရက်ဆရာနာတင်ပြတဲ့နောက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြက်အတဲကိုဝိုင်းဝန်းဖြေရှင်းဖို့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံလုံးကဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအေရဝွန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အဖြစ်ဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်စိတ်ပျက်နေတဲ့မလေးရှားနိုင်ငံသားဝင်ကြီးစီဖူဒင်အဗ်ဒူလာကအောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖယ်ထုတ်ဖို့အကြံပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြေအနေတစုံတရာတိုးတက်မှုမရှိရင်အာဆီယံထိပ်သီးစည်းဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်ဖို့အခက်အခဲရှိလိမ့်မယ်လို့သူ့ရဲ့ Twitter မှာမလေးရှားနိုင်ငံသားဝင်ကြီးကရေးသားခဲ့ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရစ်နိုမာဆူဒီကလည်းအင်္ဂါနေ့ကအာဆီယံနိုင်ငံသားဝင်ကြီးများရဲ့အွန်လိုင်းဗီဒီယိုအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာမှုမရှိတဲ့အပေါ်အာဆီယံအနေနဲ့ပုံမှန်လုံယုံလှုပ်စင်အတိုင်းမလုပ်သင့်တော့ဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကဆွေးနွေးခဲ့ကြတယ်လို့ပြောကြခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်အေရဝွန်ကိုဖမ်းဆီးခံထားရတဲ့အရက်သားခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေးခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားဝင်ကြီးတွေကအခုလိုမှတ်ချက်ပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အာဆီယံပရိညင်စာတမ်းအရာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထုတ်ပယ်ဖို့ရက်ဆိုင်ဖို့ဆိုတာမျိုးမပါဝင်ပေမဲ့အပိုက်20မှာဖော်ပြထားတဲ့အရာဆိုရင်စာတမ်းပါအချက်တွေကိုဆူဆူရွရွချိုးပေါက်တာဒါမှမဟုတ်မလိုက်နာပါကဒီကိစ္စကိုဆုံးဖြတ်ဖို့အာဆီယံထိပ်သီးအစည်းအဝေးကိုတင်ပြဖို့ပြဋ္ဌာန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဒီကွတ်လို့ခေါ်တဲ့တန်တမန်ရေးမိဖက်၄နိုင်ငံအနေနဲ့မြမအရေးမှာသူတို့ရဲ့ပထဝီနိုင်ငံရေးဩစာအင်အားကိုသုံးနိုင်ကြောင်းခေါင်းစဉ်နဲ့ UAsia Review Online သတင်းမှာဒေါက်တာအဇင်းအိဘရာဟင်ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။ American, Japan, Australia နဲ့ India စတဲ့မိဖက်၄နိုင်ငံရဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆွေးနွေးပွဲဟာ2009ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအင်ဒိုပစိဖိတ်ဒေသအတွင်းအမေရိကန်ရဲ့မဟာမိတ်တွေအပေါ်တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်မှုရည်ရွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကွတ်ရဲ့ဥတီချက်ဟာတရုတ်ကိစ္စအဖြစ်ဆက်ပြီးရှိနေပေမဲ့ဒေတာရင်းပုံမှုကျေပြန့်တဲ့အကျိုးစီးပွားကိစ္စတွေကိုဆွေးနွေးဖလှယ်ကြတယ်လို့သူတို့ရင်ဆိုင်နေရတဲ့ပြဿနာများစွာတဲ့ကတချို့ကိုချက်ချင်းစီမံခန့်ခွဲဖို့လဲဆွေးနွေးကြတာပါ။ဒါပေမဲ့လည်းအားလုံးထက်အရေးကြီးတာကတော့မြန်မာနိုင်ငံကပြဿနာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့အရက်သားပြည်သူတွေကြားဖြစ်ပွားနေတဲ့ပဋိပက္ခဟာဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးကိုကြီးမားတဲ့အန္တရာယ်ဖြစ်ချိန်ချောင်းနေပါရယ်ဒီမိုကရေစီလိုလားသူတွေဘက်ကိုအနောက်အစုကထောက်ခံတယ်လို့မြင်တဲ့နေရာမှာသူတို့နဲ့ဆန့်ကျင်ဘက်အဖြစ်တရုတ်ကစစ်ကောင်စီကိုအလိုလျောက်ထောက်ခံတဲ့အနေထားတော့မရှိဘူးလို့ဆိုပါရယ်စစ်ကောင်စီအနေနဲ့ရေရှည်တည်တံ့ဖို့မရှိဘူးလို့တရုတ်အစိုးရကမြင်နေတာကြောင့်ဒေတာရင်းတည်ငြိမ်ရေးနဲ့သူတို့ရဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းရင်းနှီးမြှုပ်နှံမှုတွေအတွက်ပြဿနာဖြစ်ရှိနေတာပါ။ဒါပေမဲ့လည်းသူတို့အနေနဲ့ကြိုတင်သတိထားတဲ့အနေနဲ့ ဘက်တစ်ဘက်ကိုပေါ်ပေါ်ထင်ထင်ထောက်ခံတာမျိုးကိုရှောင်ရှားနေတာဖြစ်တယ်လို့ဆိုပါရယ်ရေပုံရအဖြစ်အခုပဋိပက္ခမှာစေအုပ်စုဘက်ကအနိုင်ရဖို့မရှိပေမယ့်အချိန်ကြာရှည်လိမ့်မယ်လို့တော့နိုင်ငံတကာလေလာစောင့်ကြည့်သူတွေဘက်ကတသက်မတ်သေးသုံးသက်ကြတယ်လို့ဆိုပါရယ်အနည်းဆုံးတော့စစ်ကောင်းဆောင်တွေဟာတရားဝင်အစိုးရစီကအာဏာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ပြည်ပြည်သူအများစုကစေအုပ်စုကိုခုခံတွန်းလှန်သွားဖို့ရှိနေကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကမြမစီးပွားရေးကြာဆင်းနေတာနဲ့အမျှ Crypto Digital ငွေကြေးစနစ်ဟာနိုင်ငံရဲ့ဘဏ္ဍာရေးဆိုင်ရာအကျက်အတဲလွတ်မြောက်ရာလမ်းကြောင်းအဖြစ်တချို့ကမြင်ကြရတယ်ဆိုတဲ့ခေါင်းစဉ်နဲ့ KR Asia Digital Media သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါဖြစ်ပါတယ်။ February 10ဆရာနာတင်ပြတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးနှိမ်နှင်းမှုတွေကနေလွတ်မြောက်ဖို့ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာသူတွေတဲ့ Social Media မှာလူသိများတဲ့ကိုဝင်းကိုကိုအောင်အကြောင်းဖော်ပြထားရမှာဖမ်းရမ်းထုတ်ခံထားရပြီးဘဏ်အကောင့်တွေလည်းသိမ်းခံထားရသူတအုပ်အနေနဲ့ဘဏ်ကောက်ရောက်ချိန်မှာလက်ထဲပတ်စံမရှိပေမဲ့2002ခုနှစ်အစောပိုင်းကာလ Digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ဒေါ်လာ100ကိုဝယ်ထားတဲ့အတွက်ဘဏ်ကောက်မှာနေဖို့သူပြန်ရောင်းချိန်မှာဒေါ်လာ500ရရှိခဲ့တာဟာအတော်လေးကိုအထောက်အကူဖြစ်ခဲ့ကြောင်းအစာချီရေးထားပါတယ်။ကိုဝင်းကိုကိုအောင်လိုပဲမြန်မာအတော်များများဟာဗဟိုချုပ်ကင်မှု short ချထားတဲ့ Bitcoin လို Digital ငွေကြေးအရောင်းအဝယ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကစတင်ဆန်းသက်လုပ်ကင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2020ပြည့်မီလမှာမြန်မာဗဟိုဘဏ်ကနေနိုင်ငံတွင်းမှာ Cryptocurrency ကိုသုံးခွင့်မပြုကြောင်းကြေညာခဲ့တယ်လို့ပြည်သူတွေအနေနဲ့Digital ငွေကြေးအရောင်းအဝယ်တွေကိုရပ်တန့်ဖို့လဲတိုက်တွန်းခဲ့တယ်လို့ဆိုပါရယ်။ပြည်ပရောက်မြန်မာအုပ်စုတစုကနေမြန်မာဗဟိုဘဏ်ထိန်းချုပ်မှုနဲ့စစ်ကောင်စီအုပ်ချုပ်မှုကိုကျော်လွှားနိုင်တဲ့ Digital ငွေကြေးစနစ်ကိုဖန်တီးဖို့မျှော်လင့်ချက်နဲ့ MYD မြန်မာဒေါ်လာစီမံကိန်းကိုစတင်ခဲ့တယ်လို့ဆိုပါရယ်။မြန်မာဒေါ်လာကိုနာနိုးလို့ခေါ်တဲ့2015ခုနှစ်ကဖန်တီးခဲ့တဲ့တတိယမျိုးဆက် Cryptocurrency Digital ငွေကြေးစနစ်ပေါ်မှာအခြေခံထားပြီး American Dollar 5000 နဲ့စတင်ရင်းနှီးမြှုပ်နှံခဲ့ကြောင်းလဲအမည်မဖော်လိုတဲ့မြန်မာဒေါ်လာစီမံကိန်းမှာပါဝင်သူတဦးက KR Asia ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာဒေါ်လာနာနိုဟာ Bitcoin လိုအခြား Cryptocurrency တွေနဲ့ဆင်တူပြီး130ဘီလီယံကွင်းတန်ဖိုးထီကန့်သက်ထားတယ်လို့သူကပြောပါတယ်။အာနာသိမ့်ကြီးတစ်လအကြာကလေးကမြန်မာဒေါ်လာ Digital ငွေကြေးစီမံကိန်းကိုစတင်ခဲ့ကြောင်းအဲ့ဒီလူကပြောကြားခဲ့တယ်လို့ဆိုပါတယ်။ MYD လို့ခေါ်တဲ့ Digital မြန်မာဒေါ်လာစီမံကိန်းရဲ့စက္ကူဖြူစာရင်းအရ MYD ဟာမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးကိုပံ့ပိုးဖို့လှုပ်ထားတဲ့လွတ်လပ်တဲ့တတိယမျိုးဆက် Cryptocurrency ဖြစ်တယ်လို့ဆိုပါတယ်။အခုလို့MYD ရဲ့ Digital Coin တွေကိုလက်ဝယ်ထားရှိဖို့ဆိုရင်သုံးဆဲသူတွေအနေနဲ့ Google Play Store နဲ့ Apple App Store application တွေမှာ MYD အကောင့်ဖွင့်ဖို့လိုအပ်ကြောင်းလည်းစောင်းမမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံး Be and A အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မိုင်းအင်ဂျင်နိုင်စီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာသတင်းဆိုင်ရာကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဘတ်ဆင်ခဏတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါ။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်ပေးရဲ့ကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိပါရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါသေး။ဒီတစ်ပတ်တော့သောရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျမတို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်နေတော်တော်များများကျမတို့ရဲ့ email ကိုလည်းစာရေးပြီးတော့ပို့ကြတာလည်းရှိပါသေးရှင်။အဲ့စာတွေကိုကျမပြန်ချပေးသွားချင်ပါသေး။မင်္ဂလာပါ VOY မြမပြီကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားသောကိစ္စတွေနဲ့မရေးပြတာအခုတော့ပထမဦးဆုံးချိန်ရေးလိုက်ပါပြီဗျာဆိုတဲ့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်လောက်ကစပြီးတော့ VOY ကိုနားဆင်လာပုံပါ
။ဗ
VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်သတင်းကဏ္ဍစုံစုံလင်လင်နဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာအစီအစဉ်မှာလည်းလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကျေးဇူးပါဗျာကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်ပထမတစ်ခုကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့ဥကျော်ဇန်သာတို့ရဲ့မြန်မာရေးသုံးသက်ချက်တွေကို Facebook မှာဗီဒီယိုအပိုင်းတသက်ထပ်တင်ပေးပါအောင်ခင်ဗျာနောက်တစ်ခုကတော့ RCSS နဲ့ SSBB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြအောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်ဟုတ်ကဲ့သူတို့ကိုပြောပြပါမယ်ရှင်။ဒါနဲ့ Tomorrow View ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ဥကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာ Video ပိုင်းနဲ့တသက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျွန်တော်တို့ Radio မှာထုတ်လွှင့်တဲ့အစီအစဉ်လေးဖြစ်ပါလေ။အကြောင်းမလို့ Video နဲ့တင်ပေးဖို့ Video ကျွန်တော်တို့ဒီ Video အစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုပ်မြင်သံကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျွန်တော်တို့ကဒီ radio on television ဆိုပြီးတော့ကျမတို့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လေခုနကတော့ကျမပြောသလိုပဲဟိုဥအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီအန်ကကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြီကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ radio တက်တဲ့အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မလို့ဗီဒီယိုကိုတသက်တင်ပေးလို့မရပါ။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်တွေကိုပြန်ပြီးနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရနော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့တော်ရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲနားထောင်နေကြပါ VOE အဖွဲ့သားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကိုPSI စက်ကနေကြည့်လို့ရနိုင်တယ်လို့သိရပါဗျ။ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါ။ဗီဒီယိုကနေလိုင်းထည့်နေကြညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါဗျ။အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေ။ဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တန်လိုင်းကိုလိုင်းထည့်နေလေးပုံလေးနဲ့ပြပြဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေ။ဂျေဇူးမမေ့ပါဘူးနော်။VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျမလုံးဝမသိတာပါ။ဒါမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထည့်နည်းကြောင်းညာတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျမစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးတော့ထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါသေး။ကျမတို့လူထုမိတ်ဆွေရုပ်တန် line ကိုဖမ်းယူကြည့်ရှုကျင်တယ်ဆိုရင် Utelsat 70B Asia Pin Joru channel number က101ဒါမှမဟုတ်ရင်လဲ Tiger 6 Joru channel number က123ဖြစ်ပါတယ်ရှင် Joru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ့နော်အဲ့ဒါတွေကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်မတို့ရဲ့ VOE အဓိကပင်မ internet စာမျက်နှာဖြစ်တဲ့ burmese.voenews.com ဆိုတဲ့ကျွန်မတို့ရဲ့ internet စာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အဲ့ကျမတို့ရဲ့အဓိကပင်မအင်တာနက်စာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကိုရေဒီယိုနဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုသွားနှိပ်လိုက်တာနဲ့ကျမတို့လူလူမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူလူဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါရစေ။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ပြည်သူတွေအားလုံးငန့်နေကြပါပြီလို့ရေးလာတဲ့သောရရှင်ကတော့
VOE ရေးပြည်သူတွေငန့်နေကြပါပြီဗျာ စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်းကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်းစရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီ။ဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူး။စီဝါကြီးတွေကလည်းအကြီးအကျယ်ကြာဆင်းနေသလိုတနေ့တနေ့ဈေးဦးမပေါက်တဲ့နေ့တွေထောင်ကနန်းချက်ဖို့လောက်ရာကနန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်။ကုန်စည်နှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီ။ဒီလိုသာနိုင်ငံရေးအခြေအနေဆိုးွားနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင်စရာပါပဲ
။အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါ။နောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါမယ်ရေးသနာကျော်နဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့။ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ်
။မင်္ဂလာပါမယေးသနာကျော်နဲ့တကွာ VUE ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေ။ကျွန်တော်ကအောင်ပဒန်းပါကချင်တိုင်းရင်းသားပါ။ကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာသိမ်းပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူး။ဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းသားဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေတ်မာဆာလာခေတ်နာဝတာနာဖခေတ်ကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းသားတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းသားတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့ဒိုင်းသားတွေကခက်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရဲရဲစက်စက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနေတပြားလူတွေအားလုံးတက်တဲဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရတယ်ဆိုပြီးလည်းပြောနေကြပါတယ်နော်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးချင်ပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့အခုဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ပေးချင်ပါတယ် VOA အဖွဲ့သားတွေအားလုံးကိုယင်းနေ့အမြချစ်ခင်လျက်ပါကျွန်တော်ယင်းနေ့မှာခံစားနေရတဲ့သချင်းလေးတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မိုးမိုးဖြစ်ပါတယ်အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့သူကအဝေးရောက်မိတ်ဆွေတွေအားလုံးအတွက်ဇော်ဝင်းထွတ်တီဆိုထားတဲ့ကောင်းငင်မေမေဆိုတဲ့တချင်းလေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးကိုအားလုံးအတွက်မြစ်တာဒီလက်ဆောင်ဖွင့်ပြပေးခြင်းပါတယ်နော်ဇော်ဝင်းထွတ်တီဆိုထားတဲ့ကောင်းငင်မေမေဆိုတဲ့တချင်းကိုအဝေးရောက်မိုးမိုးနဲ့သူတေးတောင်းပေးတဲ့သူတွေအားလုံးနောက်ပြီးတော့ VOA ပရိသတ်အားလုံးနှစ်ချိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
「めめ」
ီဆိုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရိနေညာပိုင်းနဲ့တင်းနှင်းလာနေမတဲ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖိုင်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျွန်တော်တို့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေ
A တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုကတော့သတင်းတွေထဲကသုတပတ်ဆင်ခဏကိုနားဆင်ရအောင်ပါဒီသတင်းပတ်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဂါဘီနဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီးမြန်မာနိုင်ငံမှာကိုဗစ်90ကောက်ွယ်စည်းထိုးတဲ့လုပ်ငန်းအရှိန်မြှင့်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေကြောင်းကုလသမဂ္ဂအဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အဲ့ဒီသတင်းတွေထဲမှာပါတဲ့ဂါဘီဆိုတဲ့အဖွဲ့အကြောင်းမညွညွလွင်ပြောပြပေးထားပါတယ်ရှင
် Global Alliance for Vaccines and Immunization အတူကောက်ဂါဘီလို့ဆိုတဲ့အဖွဲ့ဟာကမ္ဘာအနှံ့ငါနိုင်ငံတချို့မှာလိုအပ်နေတဲ့ကာကွယ်ဆေးတွေရရှိနိုင်မှုတခြားအဖွဲ့အစည်းကြီးတွေပုဂ္ဂလိကလူပုဂ္ဂိုလ်တွေနဲ့မိဖက်ပြုကူညီပေးနေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။လူသားရေးယောဂဘေးဆိုးတွေကအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးတွေကိုသာရူညီမျှရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဓိကဆောင်ရွက်နေတာဖြစ်ပြီးအခုချိန်ထိဆိုရင်မြန်မာနိုင်ငံအပါအဝင်စီးရတဲ့နိုင်ငံစီးပွားရေးတိုးတက်မှုနှေးကွေးတဲ့နိုင်ငံတွေကကလေးငယ်ပေါင်းတန်း800ကျော်အတွေ့လိုအပ်တဲ့ကာကွယ်ဆေးတွေကိုကူညီပံ့ပိုးပေးနိုင်ခဲ့တဲ့အပြင်အနာဂတ်မှာတည်ဆုံနိုင်ပွဲရှိတဲ့လူအသက်ပေါင်း14သန်းကျော်ရဲ့အသက်တွေကိုလည်းကာကွယ်နိုင်ခဲ့တယ်လို့ဂါဘီကပြောဆိုထားပါတယ်မှာစတင်တည်ဝင်ခဲ့တဲ့ဂါဘီအဖွဲ့ကြီးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ကလေးများရန်မွေငွေအဖွဲ့ကမ္ဘာ့ဗန် Bill and Melinda Gates Foundation တို့ကအဓိကဦးဆောင်ပါဝင်ပြီးအလှူရှင်နိုင်ငံတွေကအစိုးရတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေပုဂ္ဂလိကအလှူရှင်တွေစေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသုတေသနအေဂျင်စီတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ဂါဘီရဲ့လုပ်ငန်းစဉ်တွေကိုကြီးကြပ်ရေးဆွဲအကောင့်ထည့်ဖော်လှုပ်ဆောင်မှုအတွေ့ဥက္ကဋ္ဌတဦးနဲ့အုပ်ချုပ်မှုဘုတ်အဖွဲ့ဝင်18ဦးရှိပါတယ်။ဒီထဲမှာ UNICEF, WHO, World Bank နဲ့ Bill and Melinda Gates Foundation တို့ဟာအမြဲတမ်းဘုတ်အဖွဲ့ဝင်တွေဖြစ်ပြီးစံတဲ့နေရာတွေကိုတော့တခြားပါဝင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကနေရွေးချယ်ကြပါတယ်။ဂါဗီအနေနဲ့2014ကနေ2019အတွင်းစုံစုနာမိခံယောဂါ၊ကြက်ညာ၊အသည်းရောင်အတဝါဘီပို Hemophilus Influenza Type B HIV Bacteria ကြောင့်ဖြစ်တဲ့ဖျားနာယောဂါစတဲ့ကူးစက်ယောဂါ၅မျိုးကိုကာကွယ်ပေးနိုင်မဲ့ Pentavalent Vaccine လို့ခေါ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း83နိုင်ငံကကလေးငယ်ပေါင်း
918တန်းကိုထိုးပေးနိုင်ခဲ့ပါတယ်။ဒါအပြင် DTP3 လို့ခေါ်တဲ့စုံစုနာမေးခိုင်နဲ့ကြက်ညာ၃မျိုးပေါင်းကာကွယ်ဆေးကိုလည်းကမ္ဘာစီးရဲတဲ့နိုင်ငံပေါင်း68နိုင်ငံကကလေးငယ်တွေကိုထိုးနှံပေးခဲ့တာပါ။ဂါဘီဟာကမ္ဘာအနှံ့ကကူးစက်ရောဂါတွေကာကွယ်နိုင်မဲ့ကာကွယ်ဆေးလိုအပ်တဲ့ကလေးငယ်တွေအတွက်သာမကအရွယ်ရောက်ပြီးသူတွေအတွက်လည်းလိုအပ်တဲ့ကူးစက်ရောဂါကာကွယ်ဆေးကူးစက်ရောဂါကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကျန်းမာရေးစောင့်ရှောက်မှုတွေအတွက်လည်းအကူအညီပေးနေတာဖြစ်ပါတယ်။လက်တလုံးမှာလည်းကိုဗစ်ကာကွယ်ဆေးထောက်ပံ့မှုအစီအစဉ်ကြီးတစ်ခုဖြစ်တဲ့ COVAX အစီအစဉ်မှာဂါဘီဟာအရေးအကြီးဆုံးကဏ္ဍကနေပါဝင်ပြီးအရေးပါတဲ့တောက်တိုင်ကြီးတစ်ခုဖြစ်ရှိနေတာပါ။အခုဆိုရင်ဂါဗီရဲ့ကူညီထောက်ပံ့မှုတွေကြောင့်ကမ္ဘာပေါ်ကကလေးလူဦးရေတဝက်နီးပါးဟာကူးစက်ရောဂါဖြစ်ပွားမှုနဲ့ကူးစက်ရောဂါကြောင့်သေဆုံးရမှုတွေကနေကာကွယ်ပေးနိုင်ခဲ့ပြီလို့လည်းပြောဆိုထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတ္တသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှင်လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ပြောပြပေးပါမယ်ရှင်။
ဥရောပနိုင်ငံရေးသမားတွေအနေနဲ့ဖန်လုံရင်တန်းငွေရှော့ချရဲ့အပါအဝင်ကဘာကြီးပုံလွှဲလာမှုတွေတည်တည်ချာချာမူဝါဒတွေချလာအောင်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥရုဂျာရီဆိုင်ရာညီလာခံမတိုင်ခင်ပြုလုပ်တဲ့ဆန္ဒပြပွဲမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကလမ်းမတွေပေါ်မှာလူပေါင်း 2,000 ခွဲလောက်ချီတက်ဆန္ဒပြကြတာပါ။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပမဲ့ကုလသမဂ္ဂဥရုဂျာရီဆိုင်ရာညီလာခံမတိုင်ခင်အကြီးမားဆုံးဆန္ဒပြပွဲဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးသမဂ္ဂတွေနဲ့တဘာဝဝင်းကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကကျင်းပပြုလုပ်တာဖြစ်ပါတယ်။ထိုင်ဝမ်နေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒုထောက်မှာမဟုတ်သလိုထိုင်ဝမ်ဒီမိုကရေစီအတွက်လည်းကာကွယ်သွားမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်စစ်လေယာဉ်တွေထိုင်ဝမ်လေကြောင်းကာကွယ်ရေးဇုံတွေကိုကျူးကျော်ဝင်ရောက်ပြန်တန်းခင်ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာပါ။လူဦးရေ23သန်းရှိပြီးကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်အာဏာပိုင်တွေရဲ့ကျူးကျော်ရန်စက်ချင်းချမှုကိုမကြာခဏဆိုသလိုခံနေရတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ဟာသူတို့ရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ပြီးတနည်းမှာထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်တယ်လို့လူအရင်အင်အားသုံးသိမ်းပတ်သွားမယ်လို့ပြောကြားထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းမှာရ ेंजर ခေါင်းဆောင်မိုဟစ်ဦးလာအသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအထူးစစ်ဆင်ရေးအစိတ်ပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒုက္ခသည်စခန်းတွေမှာဝင်းရောက်ရှာဖွေဆင်းနှင်းမှုတွေကနေဖမ်းဆီးထားသူ16ယောက်ရှိတယ်လို့အထူးစစ်ဆင်ရေးကိုကြီးကြပ်တဲ့အရေးယာရှိကပြောပါတယ်။ဒါပေမဲ့အခုဖမ်းဆီးထားသူတွေဟာဥဥလာအသက်ခံမှုနဲ့ပတ်သက်မှုမရှိတယ်လို့ဒုက္ခသည်စခန်းတွေမှာလည်းအာဆာအဖွဲ့လှုပ်ရှားမှုမရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့ထိုင်းနိုင်ငံထဲနေဆက်ဖြတ်ချော်ပြီးတရားဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၈ဦးကိုထိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း၉နာရီကနေ၁၀နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်လက်ကြည်သာရှိကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ
This program has come to you from